ကိုလာတို့သတို့ဒီနိုင်ငံရေးကျင်းသားဟောင်းနေနဲ့ Desmond Tutu နဲ့ဒီနေ့တွေ့တယ်ကြလို့လေအဲ့ဒါဘယ်နှယောက်လောက်တွေ့ကြလဲဘာတွေပြောပြဆိုပြကြလဲခင်ဗျာ
Desmond Tutu နဲ့တွေ့တဲ့သူကဥက္ကံပြဗျာပန်နိုင်ထွန်းပြီးတော့ကိုဘိုးကြီးကိုစိုးရဲဝင်းဒေါက်တာတူတူတေ21ယောက်ပေါ့ဗျာ Desmond Tutu နဲ့တွေ့ရဲ့ဘေးမှာ Michelle Bohana ဆိုတဲ့အလုပ်သမီးတယောက်ထိုင်နေဗျာတွေ့ရဲ့ဘက်မှာတော့အမေရိကန်တာမကြီးပေါ့ဗျာအရင်ဆုံး Desmond Tutu ကတော့သူကဒီနိုင်ငံရေးကျင်းသားတွေကမြင်မြန်မှုကိုအမှန်တန်ရှိတဲ့လူတွေတယောက်ဖြစ်တယ်ပေါ့ဗျာနိုင်ငံရေးလူခွေနဲ့ပတ်သက်ဆက်နွယ်ခဲ့တဲ့သူတွေအားလုံးကိုတွေ့နေတာဂုံပြူကျင်တယ်ပေါ့ဗျာ။နောက်ဒီလိုခေါ်မယ်ဆိုတော့လူသားတွေရဲ့ကိစ္စတွေအတွက်ဆောင်ရွက်နေရမှာပါဝင်လုပ်ကြခဲ့တဲ့သူအားလုံးဟာကျေးဇူးရှိတဲ့သူတွေအားလုံးပဲဖြစ်တယ်ပေါ့ဗျာ။အခုလိုမျိုးဒီလိုလူတွေတဲ့ကြားပြောရတာစိတ်တဲမှာတာချမ်းမြေးမှုဖြစ်ရပါတယ်လို့သူအားလုံးပြောသွားတယ်ဗျာ။
အဲ့တော့ Desmond Tutu ကကိုလာထုဆိုလိုဘာတွေမေးသေးလဲဗျာ
။သူကတော့သိကျင်တာတော့ပေါ့ဗျာ။ကျွန်တော်တို့နိုင်ငံရဲ့အခုလုပ်ငန်းစဉ်တွေပေါ်မှာဘယ်လိုမျိုးလဲချက်တွေရှိတယ်လဲဆိုတော့သူသိကျင်တယ်ပေါ့ဗျာ။အဲ့လိုသိကျင်တယ်ပြောပြောတော့သူဆက်ပြောရတာသူတို့ရဲ့တော်အာဖရိကမှာတည်တဲ့ခြေလီတွေပေါ့ဗျာအဲ့ဒါကိုသူကကြည့်ပြောရတယ်ဗျာတော်အာဖရိကမှာတော့တမရကူရကဒီနိုင်ငံရေးကျင်းသားဆောင်ရွက်ပြီးသူဖြစ်ခဲ့တယ်လို့တမရရဲ့အစိုးရဘက်ကပါတယ်ဝင်ကြီးတွေကူရကလည်းနိုင်ငံရေးကျင်းသားဖြစ်ခဲ့ဘူးပါတယ်ပေါ့ဗျာ
အဲ့တော့ဗျာဒီနိုင်ငံရေးကျင်းသားဟောင်းတွေဘက်ကရော Desmond Tutu ကိုဗားရီများပြန်ပြီးဆွေးနွေးပြလိုက်သေးလဲ
ကိုဘူကြီးကဒီတော်အာဖရိကမှာလုပ်ခဲ့တယ်ဗျာအမှန်တရားညှို့ရေးတဲ့ဒီငြိမ်းချမ်းရေးကောင်စီဆိုတော့သူတို့လုပ်ခဲ့တယ်ဗျာအဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုနဲ့ကြုံတွေ့ခဲ့ရတယ်လဲပေါ့ဗျာအဲ့ဒီကမှာတော့Desmond Tutu ကဂျိုးသားသားပဲသူပြပြောပါတယ်အဲ့ဒါတော့ဒီအမှန်တရားညီညွတ်ရင်းနဲ့ဒီငင်းငယ်ကောင်ဆယ်မှာသူကလုပ်ငန်းကော်မတီသုံးခုရှိတယ်ဗျလူခွေရေးကော်မတီပေါ့ဗျာပထမတစ်ခုကတော့နောက်တစ်ခုကလူငင်းချမ်းသာခွင့်ကော်မတီပေါ့ဗျာနောက်တစ်ခုကတော့ပြည်လဲထူထောင်ရေးကော်မတီပေါ့ဗျာအဲ့သုံးခုရှိတယ်ပေါ့အဲ့မှာဒေါက်တာတူတူတင်ဟာကပ်ပြီးတော့မေးတယ်ပေါ့ဗျာဒီကောင်စီရဲ့လုပ်ငန်းအောင်မြင်ပြီးပြီးသွားပြီလားပေါ့အဲ့တော့ကောင်စီရဲ့လုပ်ငန်းကတော့1998မှာအဆုံးသတ်သွားပါပြီတဲ့အဲ့ဒီဘယ်လိုခေါ်မလဲဆိုတော့ဒီမောင်ကာလအတွင်းမှာဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တချို့ပါတီငယ်လေးတွေဝင်နှန်းငယ်လေးတွေအငယ်ပိုင်းတွေလာပြီးတော့တောင်းမန္တာတွေဝင်ချတာတွေသူတို့အပြစ်ကလွတ်ပေးဖို့သူတို့ NSC ပေးဖို့အဲ့လိုလူတွေလာပြောကြတာတွေရှိရပေါ့ဗျာဒါပေမဲ့ထိပ်ပန်းနေတဲ့လူတွေကတော့တယောက်မှကြောက်မလာခဲ့ကြပါဘူးတဲ့
အဲ့လိုထိပ်ပန်းကျူးလွန်တဲ့လူတွေနဲ့ပတ်သက်လို့ရောဘယ်လိုဆောင်ရွက်ခဲ့တယ်လို့ပြောပြသေးလဲ
အဲ့ဒီမှာတော့သူတာလာတာပြီးတော့ဒီလိုဗျာဒီအဲ့ဒီမှာပေါ့ဗျာဖမ်းလိုက်ကြတယ်ပေါ့ဗျာဖမ်းလိုက်ကြကမှခန်းခန်းထဲမှာပေါ့ဗျာလူတယောက်ကို၄၅၆နာရီလောက်ဘီးနဲ့ရှို့ပြီးတော့တက်နေတဲ့အချိန်မှာဟိုဘက်ကမှတော့ဘီယာတွေတောက်ပြီးတော့ဟောဟဲ့တောင်းကျနေတဲ့သူတွေလည်းရှိတယ်ဗျာအဲ့ဒီလိုလွတ်လာခဲ့တဲ့လူတယောက်ကနေပြီးတော့ဗျာကျဲတဲ့ဘီသားစုတဲကိုလာပြီးတော့ပေါ့အမေကြီးမိရဲ့သားကိုဒီလိုလုပ်ပြီးတော့တက်ခဲ့တဲ့လူကကျွန်တော်ပါလို့ပြောလို့ရှိရင်ဒီဖွားကြီးနေတယ်ဗျာပြန်ပြီးသူပြန်စဉ်းစားလိုက်တာကသူအဲ့လိုလက်စားပြန်ကြည့်လိုက်လို့သူ့ရဲ့တည်သွားတဲ့သားအစားပြန်ရပါမလားဆိုရယ်စိတ်ပြန်ဝင်လာပြီးတော့လက်စားပြန်ကြည့်တာမျိုးတော့ဖြစ်ခဲ့ပါဘူးလို့သူကတော့ပြောတယ်ဗျာနောက်တစ်ခါဒီကိုဇော်ရဲဝင်းကတော့နိုင်ငံရေးအကျဉ်းသားဆိုတဲ့ဟာကိုဟိုတော်ကြီးတက်စမတူတူကိုယ်တိုင်အထိပ္ပယ်ဖွင့်ဆိုမယ်ဆိုရင်ဘယ်လိုများဖွင့်ဆိုမှလဲဆိုမျိုးမေးတယ်ဗျာသူကတော့ချက်သုံးချက်ပြောတယ်ဗျာနံပါတ်1ကတော့အာနာလက်ကန်ရှိထားတဲ့သူတွေကိုသူရဲ့လောက်ဟန်ကင်ဟန်တွေနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်လာပြီဆိုလို့ရှိရင်အဲ့လူတွေကိုအာနာလက်ကန်ရှိတဲ့သူတွေကဒီလူတွေကိုသူတို့ကိုစန့်ကျင်တော့မဲ့လူတွေဖြစ်တင်းသွင်းလိုက်တယ်ဗောဗျာနံပါတ်2ကတော့သူကတော့လူခွင့်ရေးကိုပြောရတဲ့သူတွေရှိရင်လည်းဒါသူရရဲ့ policy ကိုစန့်ကျင်နေတဲ့သူတွေလို့သတ်မှတ်ခြင်းကိုခံရလိမ့်မယ်ဗောဗျာအဲ့လိုသတ်မှတ်ခြင်းခံရပြီဆိုရင်လည်းဒါpolitical person ရောက်ဖြစ်တယ်ပေါ့ဗျာနံပါတ်3ကတော့သူကအခါတည်းမှာလူတွေရဲ့စိတ်ကပေါ့ရပြီးစည်းမှုတွေရပေါ့ဗျာကာလီမှာတန်းတန်းတန်းလှုပ်လိုက်ကဲလိုက်ပြီးတာလေးတွေရှိနေပေါ့ဗျာအဲ့လိုလူတွေကြတော့ terrorist တဲမှာပါခြင်းပါသွားမှာပေါ့ဗျာဒါနဲ့အဲ့ဒီလူတွေကလည်း political person တွေပဲဖြစ်တယ်ပေါ့ဗျာဒါပေမဲ့ဒီလိုသူပြောလိုက်ခြင်းဟာနိုင်ငံရေးအကျဉ်းသားအစ်စ်တီကိုသာပြောခြင်းဖြစ်တယ်ဆိုပြီးသူကအဲ့လိုတော့အရှုံးပေါက်ပြီးတော့ပြောသွားတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပဲကိုလာထုတ်ဆိုရင်